မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းစနေနေ့ညပိုင်းတည်းလည်းစီစဉ်ကနေကိုကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုရှင်အလုသမားပြိပခါနဲ့နှိမ့်နဲ့ဆောင်ရွက်မှုကိစ္စပါမကြာခင်ဂျပန်ကပျော်စုလွတ်တော်ကနေလို့အတီးပြုတ်လိုက်တဲ့အလုသမားကြီးကညင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေပါတယ်ဒီဥပဒေရအလုသမားတွေရဲ့အခွင့်အရေးအတွက်နှိမ့်နဲ့ဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကခွင့်အရေးနှိမ့်တာဆုံးရှုံးမှုဖြစ်နေတယ်လို့သူကယူဆပါတယ်ဒါကြောင့်မို့ကျွန်တော်ဒီနေ့ညဇာတ်ရိုက်လေးလိုက်ဆွေးနွေးပွဲမှာမကြာခဏဆိုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့လူသမားကြီးကညင်းပွားမှုတွေနဲ့လူသမားခွင့်ရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးကိုကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီလူသမားကြီးရာရင်နဲ့ပတ်သက်ပြီးတော့ဥပဒေကြီးကအကြံပေးလဲဖြစ်ပါတယ်။နောက်တော့လွတ်လပ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူသမားကြီးရာအဖွဲ့ရဲ့ကော်မတီဝင်တူဖြစ်တဲ့ဦးသေးဒီလိုက်ပေါ်ရောက်နေပါပြီခင်ဗျ။နောက်တူကတော့အနာဂတ်လင်းတန်းဆုံမဆွေတဲ့ဒီလူသမားကြီးရာနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့ကြီးကဒါရိုက်တာမတ်တတ်တ်အောင်နောက်ဆုံးဒီတိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးသေးကိုဖိတ်ခေါ်ကြည့်ပါလိမ့်ခင်ဗျ။ဦးသေးကြားပါလားခင်ဗျ။ကြ
ားပါတယ်ခင်ဗျ။ကြည့်ပါတ
ယ်။ဦးသေးခုနကကျွန်တော်ပြောသွားလို့ပါပဲ။ပြောင်းလဲစစ်တော်ကနေပြီးတော့မချာကင်ကလူသမားကြီးရအငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်သူအတည်ပြုလိုက်ပါပဲ။ဒါမှမဟုတ်လူသမားကြီးဘက်ကဒါကိုကန့်ကွက်နေပါလေ။အတိတ်ကဘယ်ချက်တွေကိုကန့်ကွက်တယ်ဆိုတာအရင်ဆုံးထောက်ပြပေးပါလား။
ဒီအတိတ်ကအကျဲဒီကန့်ကွက်တာ၃ချက်ရှိပါတယ်။ပထမတစ်ချက်ကတော့ပုံမှန်နှစ်ကာလကြီးမှာဒီမူလကအစိုးရဝန်ထမ်းတွေပါဝင်မဲ့သူကနိုင်ငံဝန်ထမ်းကိုမပါဝင်ဆိုတာထည့်လိုက်တဲ့အတွက်အဲ့ဒါကိုအတိအကျပြန်ကန့်ကွက်တာဖြစ်ပါတယ်။အဲဒီမှာအထူးသဖြင့်ဒီဆရာများအခြေခံတရားရေးလုပ်သားများတမကနဲ့တက်သူဆရာများတမကတွေကနိုင်ငံလုံးအနှံ့များပွက်နေအဲ့ဒါတွေအတွက်ထိခိုက်မှုရှိတဲ့အတွက်ဖြစ်ပါတယ်။ဒုတိယကတော့ပုံမှန်39ကာလကြီးဖြစ်ပါတယ်။39ကာလကြီးကတော့ဒီအဓိကအဖြစ်ဒီလူသမားကြီးဒီကရေးရေဘောင်ချင်းချင်းနေတဲ့အတွက်မှာအဲဒီလူသမားတွေရဲ့အဲရေဘောင်ချင်းချင်းကပေါ်တော့မကြားသိနေရဆောက်ဆောက်ရှင်းမပြရနဲ့တို့မို့အခြားလူသမားတွေအကျိုးစီးပွားပြည့်စည်နေရဆောက်ရှင်းမပြရဆိုတဲ့အာဖြစ်ပါတယ်အဲ့ဒါနဲ့လူသမားတွေရဲ့ဒီစီပေါင်းတော့ဆိုရင်လည်းအဲတပိမောက်ချင်းအဲလူသမားတွေကကြာတာတွေဖြစ်ရှင်းနေတဲ့အတွက်အဲ့ဒါကိုထိခိုက်တဲ့အတွက်အဲကောက်ခွက်ချင်းဖြစ်ပါတယ်တတိယကတော့ပုံမှန်43ကာကြီးအဲ့ဒီလိုကဒီတက်ကတော့ဒီလူမကြီးရရင်ပွားမှုနဲ့ပါတော့ညှန်းတဲ့လေးရှေးမောက်မှာတော့သူတို့တစ်ဖက်သဘောတူစာချုပ်တွေကိုဟိုပါတဲ့အစည်းအကြက်တွေကိုချိုးထောက်ရင်သူကအရေးကြီးတဲ့ပုံမှန်ဖြစ်ပါရဲ့အဲ့ဒီကစခါခွေကာကြီးခါဝဲဝါဒီကတော့ဒီခုံမာကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုအတိအကျတဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ရဲ့အရေးကြီးတဲ့ပုံမှန်ဖြစ်ပါရဲ့အဲ့ဒီမှာထောင်နာမပါဝင်တဲ့ဒါတွေရဲ့သတ်မှတ်တဲ့အတွက်ဒီအဲ့ဒါကတော့ဒီစာရုပ်တွေကိုချိုးဖောက်မယ်ဆိုရင်လည်းဒီလူမကြီးကညမောက်ဖြစ်ဖြစ်ရံမရပြည့်သွားမှာဘာကြောင့်မလိုက်နာတော့ဘူးပေါ့ဒါငွေလဲထောင်မယ်ဆိုရင်ဒါကခုံမကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုမနာခံရင်လည်းဒီလူမကြီးကညပွားမှုမှာအရေးကြီးတဲ့တရားဥပဒေစိုးမိုးရေးတက်တယ်လို့လူမကြီးခွင့်ရရဲ့ဆုံးချက်ကအလုံးလက်မှတ်ချက်မှာဖြစ်ပါတယ်အလုံးရှင်တွေကဒီခုံမကြီးခုံကောင်စီဆုံးဖြတ်ချက်ကိုမနာခံမယ်နဲ့သူကဒါငွေပဲထောင်မှာဖြစ်တဲ့အတွက်ဒါကတော့အလုံးမသူ့ကိုအားလုံးကိုသူကချိန်ချောက်နေတယ်ဒီခေါ်နေတဲ့ပုံမှန်ဖြစ်တဲ့အတွက်အားလုံးကတခဲနဲ့ကျွန်တော်ဆက်ကြံတောင်းပေါ်ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဥထေကိုပြင်းတင်လာကခုနက၃ချက်ထဲမှာဒုတိယချက်နဲ့တတိယချက်ကတော့လက်ရှိအလို့သမားလှုပ်ရှားမှုတွေနဲ့ဘယ်တက်ဆိုင်တဲ့ကိစ္စပါပထမတစ်ချက်ကဒီအစိုးရဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေမပါဘူးဆိုတဲ့ကိစ္စပါနော်ဒီဖွဲ့စည်းပုံမှာအဲ့ဟိုကပြခဲ့မှာဒီဥပဒေပြင်ဆင်ချက်ထဲမှာမပါဘူးဆိုတဲ့ကိစ္စကဘယ်လောက်ထိလက်ရှိအလို့သမားတွေရဲ့လှုပ်ရှားမှုအလို့သမားတွေရဲ့အခွင့်အရေးကိုဒဲရဲသွားထိခိုက်နိုင်လို့လဲဘာလို့လဲအစိုးရဝန်ထမ်းတွေရဲ့လှုပ်ရှားမှုကမရှိတော့ဘဲဖြစ်နေတာပေါ့
ဟုတ်ကဲ့အဓိကအကျယ်ဆိုရင်ဒီရက်ဒီမှာကျွန်တော်အလုပ်မအလုပ်ကံမှုဒီမှာဒီလက်ပတ်တော်မှာဆိုရင်ဆရာဆရာမများဒီအလုပ်ရှားမှုတွေအနည်းဆုံးဒီဥပဒေနဲ့လုပ်ရှားမှုတွေရှိပါတယ်အရင်ဒီနေ့တည်းမှာပဲတခါဒီနေ့မှာလည်းကျောင်းဆရာများနေပေါ့ဒီဌာနအနည်းဆုံးဒီဥပဒေနဲ့လုပ်ရှားမှုတွေရှိပါတယ်ဒါဝန်ထမ်းတွေကအဲ့ကြတော့ဘယ်ဟာမှာလက်ရှိမှာကအလုပ်မအဖွဲ့စည်းဥပဒေရကွာအဲဒီနေ့လည်းလောက်သွားပါပဲမီဒီယာလောက်သွားပါပဲမှောက်ဝင်နေတဲ့အဖွဲ့ကြီးတွေဖြစ်ပါတယ်။လက်ရှိမှာလည်းတခါအခြေခံပညာရေးလောက်သားသမဂ္ဂဆိုတာအကြောင်းနေတော့အခြေခံပညာရေးအကြောင်းနေအားလုံးကဆရာသမားတွေဖွဲ့စည်းတာမှောက်ဝင်နေနေဖွဲ့စည်းတာကြီးလည်းဖြစ်ပါတယ်။အဲ့လိုတက်သူဆရာများသမဂ္ဂဆိုရင်လည်းမှောက်ဝင်နေတာကဲမှောက်ဝင်တယ်ဆိုတော့เนาะကျွန်တော်အဖွဲ့ချုပ်မှောက်ဝင်တယ်ပေါ်လည်းစူးစမ်းနေတယ်။အဲ့ကြတော့2013ဒီကနေ့ကျွန်တော်တို့ဟို ILO ရဲ့ဒီအစည်းအဝေးပေါ့နော်တက်တဲ့ခါမှာအဲဒီဥက္ကမသူရဲ့ပုံစံလေးတက်တူဆရာများသမဂ္ဂကပဲတက်ထားတာဆိုတာတက်တူများဆရာများသမဂ္ဂကလည်းမှတ်ပုံတင်ထားတာအဲလိုဝန်ထမ်းများအဖွဲ့စည်းတွေကနေပေါ့မှတ်ပုံတင်ထားတဲ့သမဂ္ဂတွေကအများကြီးရှိပါတယ်အဲကြတော့အဲလိုဥပဒေပြင်ဆင်ချက်ကိုဥက္ကမရဲ့အရင်ပေါင်းဖြစ်ခြင်းကနှစ်ကာကြီးမှာ အဲဒီအဲသူကဝဏ္ဏလေးကြံခမိတာဖြစ်ပါတယ်အဲကြတော့လက်ရှိပြင်ဆင်ချက်မှာကြတော့အဲ့ဒါအနေနဲ့ဟိုနိုင်ငံဝဏ္ဏများမပါဝင်သူကလည်းနိုင်ငံဝဏ္ဏများရတဲ့ဘက်နဲ့တမတော်သားများအဲ့ကတက်ဘက်အောက်မှာရှိတဲ့ဘက်စီများမပါဝင်ဆိုတော့အဲနိုင်ငံဝဏ္ဏလေးမပါတော့ဘူးဖြစ်တော့တစ်ဖက်ကလည်းကြည့်မယ်ဆိုရင်လောကမှာအဖွဲ့အစည်းဥပဒေမှာလည်းအဲ့ဒီကိုပြင်ဆင်ဖို့ကြိုးစားနေတာသူကနိုင်ငံဝဏ္ဏလေးရောလောကမှာစင်းကအာဒီအဲဆက်ချဖို့ကြိုးစားနေအဲ့ဒါလည်းတစ်ဖက်ကလည်းနိုင်ငံကမှာဘုရားလောကမာရီတို့မှာအဲနိုင်ငံသုဝဝန္ဒနေပါပါတယ်အဲလိုကွန်မရှင်နေရအဲ့ဒါနဲ့ဆက်ကျင်နေရတဲ့လက်ရှိမှာလည်းတပ်ပုံတွေကအာဝန္ဒနေရဲ့အဲတမကတွေရှိရတဲ့ကျွန်တော်တို့ကအကန့်ကွက်နေတာဖြစ်ပါတယ်အဲကြလောကမာရီရဲ့အကျိုးစီးပွားကိုလောကသမဂ္ဂတွေကပဲအသာဝယ်ဆောက်ရှောက်နေတာနောက်တစ်ပါးအပြင်ဒီကျောင်းဆရာတွေထုတ်ခံနေအဲလိုပါပဲကျွန်တော်အဖွဲ့ကြီးတွေမရှိတဲ့ခါကျတော့အသာဝယ်မဲ့လူရှိရတဲ့အဲလိုနင့်တာဖြစ်တဲ့ဒါနိုင်ငံဝန္ဒနေရဲ့အခွင့်အရေးတွေကျွန်တော်တို့ကအရေးကြီးတဲ့အတွက်ပြင်ပြနေတာဖြစ်ပါတယ
်။ဒါအစိုးရနဲ့တိုက်ရိုက်ဆန်နေမှု
ရနိုင်ငံအဖွဲ့ကြီးတွေကတရားမဝင်တော့ဖြစ်တော့မှာဖြစ်ပါတယ်
။ဟုတ်ကဲ့ဒါတိုင်းအစိုးရနဲ့တိုက်ရိုက်တက်ဆိုင်ရဲ့အဖွဲ့ကြီးတွေပေါ့ဒီဆိုလာကနောင်တရားဆရာမများဆိုလို့ရှိရင်တမကတွေပဲထောင်းနေတယ်။ဒါပေမဲ့တခြားဒီနိုင်ငံဝန်ထမ်းဆိုတာကနိုင်ငံပိုင်စိတ်အောင်အလုပ်ယုံနေရဲ့ဝန်ကြီးကြတော့
အဲအဲ့ဒါတော့ဒီလက်ရှိမှာလည်းနိုင်ငံလည်းလုံငန်းတွေကဒီအလုပ်ကမားတွေကိုကျွန်တော်တို့မှောင်တယ်လို့ရှိပါတယ်အဲကြတော့လက်ကလောအပြင်အများစုကတော့ကျွန်တော်တို့ဒီနိုင်ငံပိုင်စက်ရုံတွေကိုပုံပြကုမ္ပဏီမှားထားတဲ့ကုမ္ပဏီတွေမှာတော့အများစုရှိပါတယ်အဲကြတော့အထက်ထဲကဒီအစိုးရဝန်ထမ်းတွေနဲ့အစိုးရအောက်မှာရှိတဲ့စက်ရုံတချို့မှာကျအလုပ်ကမားသမဂ္ဂအဖွဲ့ကြီးကအထက်ထဲကြီးရတော့အဲကျုံးနေတာဖြစ်ပါတယ်အဲဒါကတော့နိုင်ငံဝန်ထမ်းမှမဟုတ်ပါဘူးလက်တွေ့အဖြစ်ကျွန်တော်တို့အလုပ်ကမားသမဂ္ဂတွေဖွဲ့စည်းတဲ့အခါမှာအလုပ်ကမားဖွဲ့စည်းဦးတွေအေးရဘလို့ပဲပေါ့ပဲလက်ကလောအပြည့်ကျွန်တော်အခက်အခဲဖြစ်နေရ။ဘာကြောင့်လဲဆိုတော့အလုံးရှင်ကုန်ပြတောင်းတာလို့မလို့အားတဲ့အဲအခက်အခဲရှိတဲ့အတွက်မှတ်ဖို့လည်းနဲ့ခါမှာအခက်အခဲရှိပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့ဦးသေးဒီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်နောက်ထပ်တော့ရှင်းသူဖိတ်ခေါ်ကြပါလိမ့်မတ်တတ်အောင်ပါ။သူကတော့အနာကလင်းနဆုံမရဲ့ဒါရိုက်တာပါ။မတ်တတ်အောင်ကျွန်တော်တို့အရင်ဆုံး
ဟုတ်ကဲ့ပါ
သိချင်တာကဒီလွတ်တော်ကနေပြီးတော့ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလို့သမားဖွဲ့စည်းတဲ့ကန့်ကွက်နေတာကြတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့လွတ်တော်နဲ့ညှိနှိုင်းခဲ့တာမရှိဘူးလားလွတ်တော်ရဲ့တုံ့ပြန်ချက်ကတော့ဘယ်လိုရှိပါလဲခင်ဗျာ
ကျမတို့ကဒီ2012ပေါ့နော်ဒီအငြင်းပွားမှုဖြစ်ခြင်းဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ဒီထောင်နံထည့်သွင်းရေးကတော့ကျမတို့2013လောက်ခရံဒီဖတ်တင်ပြီးတော့ကျမတို့ဖွဲ့ကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ဘာကြောင့်လဲဆိုတော့အခါကျတော့ကျမတို့အငြင်းပွားမှုဖြစ်ခြင်းတဲ့အခါမှာထိရောက်တဲ့ဥပဒေကဒီရောက်တာထင်းတောင်းနိုင်ခြင်းမရှိဘူး။ဘာကြောင့်လဲဆိုလို့ရှိရင်ခုံစမာတိကောင်စီရဲ့သုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်2012ဥပဒေအရဆိုရင်ဒီဒဏ်ငွေက5သိန်းနဲ့ရှိရပေါ့နော်။အဲ့ခါကျတော့လုံငန်းရှင်ရဲ့ဇက်ကနေဒဏ်ငွေပဲပေါင်ပြီးတော့တနေ့သူတို့ပြစ်တာကိုပဲခံယူတယ်ပေါ့နော်။ဂျန်နာဝေဒီသုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုတော့လုပ်ခဲ့တယ်။2006လုံးမှာပဲ။အဲ့ဒီကနေပြီးတော့2014မှာတချို့ပထမပြင်ရှင်တဲ့အချိန်ကျတော့ကျမတို့ပြစ်ဒဏ်ထောင်နဲ့ထက်သွင်းရေးကိုပြောတော်များလဲပဲဒဏ်ငွေက10သိန်းပေါ့နော်။10သိန်းတက်သွားတာလဲလို့ဂျန်နာမပြောင်းလဲသွားဘူး။ဆိုတော့ခါကြောင့်ဒီဒေတာကိုလည်းကျမတို့ဒီဥပဒေပြန်ပြီးတော့ဥပဒေပြန်ပြီးတော့ကျမတို့ပြင်ဆင်မယ်ဆိုတဲ့အချိန်မှာလည်းဟိုကကျမတို့တွေကအလုပ်သမားတွေရဲ့အတန်တွေကိုကျမတို့ဌာနတွေထုတ်ဖော်ခဲ့တာတွေလည်းရှိတယ်လို့သတ်တော်ကိုလည်းကျမတို့ကနေပြီးတော့သွားရောက်ဆွေးနွေးခဲ့တာတွေလည်းရှိခဲ့ပါတယ်။ရှိတဲ့အခါမှာလည်းအခုလက်ရှိမှာဆိုလို့ရှိရင်အမျိုးသားလွတ်တော်ကနေပြီးတော့ဥပဒေကျမ်းဥပဒေကျမ်းကိုအမျိုးသားလွတ်တော်ရဲ့ဥပဒေကျမ်းမှာဆိုလို့ရှိရင်ဒီဥပဒေကျမ်းမှာဆိုထောက်တယ်ထောက်လားတိကျပါလာခဲ့တယ်ပေါ့နော်ထောက်နဲ့ထောက်လားနဲ့ငွေတန်းပေါ့နော်ဒါပေမဲ့ပြည်သူ့တော်ရောက်တဲ့အချိန်မှာပြည်သူ့တော်ကနေကြတော့ကျမတို့ဒီထောက်နဲ့ပြုတ်ပြီးတော့ဒံငွေကိုတိတ်တရားနေတိတ်တရားဆိုပြီးတော့ဒါပြန်လေပြီးတော့အတူတူပြန်ထားအတူတူကနေလည်းဒါကိုပြန်ပြီးအတူတူလိုက်တယ်ပေါ့နော်အဲ့ဒီခါကျတော့ကျမတို့အလုပ်သမားတွေကနေပြီးတော့ဘာဖြစ်လဲဆိုတော့ဒီဥပဒေဒီထိရောက်တဲ့ထိရောက်တဲ့သူတို့ဟိုထိရောက်စွာဖြေရှင်းနိုင်မှုလို့အလုပ်သမားတို့ကမြင်လာပြီးတော့အလုပ်သမားတို့ကဒီဥပဒေတိုင်းမဖြေရှင်းတော့ဘဲနဲ့ဟိုဒီသူအလုပ်သမားရဲ့အင်အားဒီစီပေါင်းစုအင်အားဖြစ်တယ်စီပေါင်းမှုအင်အားဒီသူဆန္ဒထုတ်ဖို့မှုအင်အားဖြစ်တယ်အဲ့တော့ဆန္ဒထုတ်ဖို့မှုတွေလည်းအများကြီးကြုံတွေ့လာခဲ့တယ်ဖြစ်လက်ဖြစ်ခဲ့တယ်နောက်လဲဒီဥပဒေပြန်ပြီးတော့ထပ်ပြီးတော့ပြင်တဲ့အခါမှာလည်းဥပဒေကထိရောက်မှုမရှိဘူးဆိုလို့ရှိရင်ဒါတွေကဆက်လက်ဖြစ်ပေါ်နေမှာပေါ့နော်ဒါပေမဲ့တစ်ချက်တည်းမှာပဲကျမတို့ဒီလွတ်တော်ကိုတွားရောက်ပြီးအတင်းသွင်းနေတဲ့အခါမှာဘာပြောလဲဆိုတဲ့အခါကျတော့လွတ်တော်ဘက်ကနေပြီးတော့ဒါဆိုရင်ရင်းနှီးမြှုပ်နှံမှုတွေကဝင်မလာနိုင်တော့ဘူးဆိုတဲ့အတွေးတွေနဲ့ပေါ့နော်ကျမတို့ပြန်ပြီးတော့ဆွေးနွေးကြရလို့ရှိကျမတို့ဘက်ကပြောတာလေဥပဒေကထိကြောင်းတာကျမတို့ကဒါလုံငန်းရှင်ကိုထောက်ကြစီခြင်းနဲ့စိတ်ဆန္ဒနဲ့ကျမတို့ကထောင်နေတဲ့သူကိုပြောနေတာမဟုတ်ဘူးတကယ်တကယ်ကတော့ဒီဟာကမထိကြောင်းထားဘူးဆိုလို့ရှိရင်လက်ရှိဖြစ်နေတဲ့ပြဿနာတွေဒီကျမတို့ဖြေရှင်းတဲ့အခါမှာဥပဒေက ဒီမှာတို့အကာအဝယ်မပေးဘူးပေါ့နော်အလို့သမားကိုအကာအဝယ်မပေးဘူးဆိုလို့ရှိရင်လည်းပဲဒီမှာတို့ဒီပြဿနာကြီးဘယ်တော့မှပြည်နယ်ရဲ့ပြဿနာကြီးဖြစ်လာမှာမဟုတ်ဘူးဆိုတာမျိုးလည်းတို့ဆွဲရောက်ဆွေးနွေးခဲ့တယ်အမျိုးသားလွတ်တော်မှာဒီမှာတို့အဲလွတ်တော်ကိုဒီမှာတို့ဆွဲရောက်ဆွေးနွေးခြင်းမှာဒီမှာတို့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုတွေ့ဆုံဆွေးနွေးဖို့ခွင့်တောင်းခဲ့တော်ညာလည်းပဲဒီမှာတို့တွေ့ခွင့်ရခဲ့တာတော့အမျိုးသားလွတ်တော်နဲ့ပဲတွေ့ခွင့်ရပြီးတော့တွေ့ဆုံဆွေးနွေးခွင့်ရခဲ့တာရှိပါတယ်ဖြစ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကခုနကပြင်ဆင်ချက်ပါမကြည့်နိုင်တဲ့ချက်သုံးချက်ခုနကဦးထေးပြောတဲ့ချက်ကဒုတိယချက်ပေါ့39ကာရီဖြစ်ပါတယ
်။ဒီ
အလို့သမားကြီးကဖြည့်ရှင်းမှုကိစ္စတွေလုပ်နေတဲ့အချိန်မှာကုတ်ထုတ်လို့မှုကြာဆင်းလာတယ်။နောက်တခြားအလို့သမားထိခိုက်တာတွေမဖြစ်စေရဘူးဆိုတဲ့ဟာမျိုးပေါ့နော်။အဲ့လိုဖြစ်တဲ့ခါကျတော့ဒီအလို့သမားဆန္ဒပြမှုတွေကလက်တလောလဲရှိနေတယ်။အဲ့ဒါကြီးလည်းလုပ်နေတော့ခုနကကုတ်ထုတ်မှုကြာဆင်းတယ်။ခြားအလို့သမားတွေကိုထိခိုက်စေရဆိုတော့ဘလူးစတန်မိုးတွေနဲ့ဟိုဥပဒေမှာအတိအကျပြောင်းလဲတာရှိပါလား။ဆိုလိုတာအသေးစိတ်ပေါ့နော်။ကုတ်ထုတ်မှုကြာဆင်းတဲ့ဆိုရင်ဘလူးစတန်မျိုးနဲ့အဲ့ဒါနဲ့ပတ်သက်လို့ပါ။
အဲ့လိုမျိုးအသေးစိတ်ပြဌာန်းတာမရှိဘူးဖြင့်ဒီအဓိကကတော့ကျမတို့ကလည်းအဲ့ဒါကိုကျမတို့ကတအားစိတ်ကြည့်ရယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျမတို့အလို့သမားဥပဒေကိုပြဋ္ဌာန်းမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံကြီးကျမတို့အာလူရဲ့အဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံဖြစ်တယ်ပေါ့နော်။ကျမတို့လက်မှတ်ထိုးထားတယ်ဆိုရင်အာလူ Convention 87ကိုကျမတို့အစိုးရကလက်မှတ်ထိုးထားတယ်။တိုးတော်လည်းပဲ 98 ကိုလက်မှတ်ထိုးထားခြင်းတော့မရှိသေးဘူးယနေ့စိတ်ထိ။တိုးတော်လည်းပဲကျမတို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကျမတို့ဥပဒေကြီးပြဋ္ဌာန်းတယ်ပြဋ္ဌာန်းတယ်မှာအာလူရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပြဋ္ဌာန်းဖို့လို့လိုအပ်တယ်။ကျမတို့အခုဒီ39ကကြီးကိုကြည့်ကြည့်အားဖြင့်ကျမတို့အလုပ်သမားတွေကကျမတို့အလုပ်သမားတွေဒီစူပေါင်းတောင်းဆိုခြင်းဆိုတဲ့ဟာကိုကျမတို့ဟိုဒါလုပ်လို့မရတော့ဘူးလို့တော့ကျမတို့ကဒါသတ်မှတ်လိုက်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စူပေါင်းတောင်းဆိုတဲ့အချိန်ညီလေးဖြစ်နေတဲ့အချိန်ဒီမှာပုံထုတ်ဆန္ဒချခြင်းနဲ့ဆိုတဲ့ကိစ္စကလည်းပဲဒါဖြစ်လေဖြစ်တာရှိရဲ့အာသဘောတဘာဝတွေရှိရဲ့။ဘာကြောင့်လဲဆိုတဲ့အခါကျတော့ညီလေးနေတဲ့အခါမှာအလုပ်သမားတွေကများသောအားဖြင့်ဒါဒီလက်ရှိလက်တွေ့မှာလည်းပဲဒီလိုမျိုးဖြီးနိုင်နေစမှာကုန်းထုတ်ဆွဲအားတွေကပြည်သူစကားသတ်မှတ်ထားတာမပါတဲ့ခါကျကုန်းထုတ်ဆွဲအားပြသမှာလို့ပြောရင်ကျမတို့အလုပ်သမားတွေကအခုနကပြောသလိုပဲ39ကကြီးကိုချိုးဖောက်ရကြပြီ။အဲ့လိုမျိုး39ကကြီးကိုချိုးဖောက်ပြီဆိုလို့ရှိရင်လည်းပထမအချိန်ဆိုလို့ရှိရင်ဒါအလုပ်သမားတွေအတွက်ပထမအချိန်ဆိုရင်ဇန်နဝါရီ3ရက်နေ့3တင်းပေါ့နော်။ဟိုဒါပြည်သူကိုသတ်မှတ်ထားတယ်။ပြီးတဲ့ခါကျတော့အထက်မှန်ပြီးတော့အချင်းလုံးနေဆိုလို့ရှိရင်တနည်းကိုပေါ့နော်အလုပ်သမားတွေကတနည်းကိုသာတမှုတိတ်တိတ်ဒီအဲဖြစ်ထန်ကြမယ်ဆိုတဲ့ဟာကိုလည်းပဲဒီဥတွေမှာပြန်ပြီးတော့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကျမတို့တကယ်အလုပ်သမားတို့ဒီကျမတို့ဒီစူပေါင်းတောင်းဆိုတော့မယ်ဆိုတဲ့အခါမျိုးမှာအင်မတန်ကိုမှဒါဟိုစူပေါင်းတောင်းဆိုမျိုးခါသားအရာပေးထားတော်ညာလည်းပဲလက်တွေမှာကျမတို့ဘလို့မှအဲစူပေါင်းတောင်းဆိုခင်မရအောင်အဲ့လိုမျိုးစူပေါင်းတောင်းဆိုခင်မရတာဖြစ်တဲ့နေရလို့ရှိရင်ကျမတို့အလုပ်သမားတွေကဘာဖြစ်မလဲဆိုတော့ခွေးရည်တွေအများကြီးဆုံဆုံနေလာတော့တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီပေါင်းတောင်းဆိုတယ်ဆိုတော့အချက်လက်တွေကိုကျမတို့နိုင်ငံမှာကျမတို့ပြန်ပြီးတော့လေ့လာကြည့်မယ်ပေါ့နော်အလုပ်သမားတွေရတောင်းဆိုရတောင်းဆိုချက်ကိုပြန်လေ့လာကြည့်မယ်ဆိုအများအားဖြင့်ဒီအလုပ်သမားတွေဒီအလုပ်သမားဥပဒေမှာပါတဲ့အခွင့်အရေးကိုမရရှိတာမရရှိတာတွေကိုကျမတို့တောင်းဆိုနေရတာဖြစ်တယ်။အဲ့လိုတောင်းဆိုနေတဲ့အချိန်မှာပဲခုလိုမျိုးပေါ့နော်ဒီလိုမျိုးစူပေါင်းတောင်းဆိုမှုတွေကိုကျမတို့ကလုပ်ခွင့်မရတော့ဘူးဆိုလို့ရှိရင်ကျမတို့အလုပ်သမားတွေရဘက်ကနေပြီးဆုံးဆုံးနေတာမှုဒီအခွင့်အရေးတွေကဆုံးဆုံးနေတာမှုဖြစ်လာနိုင်တယ်။အဲ့ဒါကြောင့်လည်းကျမတို့ကဒီဥပဒေကိုပေါ့နော်အဲကျမတို့လက်မခံနိုင်ဘူးဆိုတာမြင်လာကျမတို့လက်မခံနိုင်ဘူးဆိုတဲ့နေရာမှာကျမတို့အဖွဲ့ချုပ်တွေကလည်းပဲဒီဥပဒေနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုလည်းပဲအဖွဲ့ချုပ်တွေကလည်းပဲအတိအကျပြောထားတယ်ကျမတို့ရက်ဖက်အဖွဲ့ကြီးတွေလည်းပြောတယ်ဆိုတဲ့အခါကျတော့ဒါဒီအလုပ်သမားတို့အတွက်အရင်2012ဥပဒေကိုပဲပြည့်2012မှာပြဋ္ဌာန်းခဲ့တယ်14မှာတည်ကျင်းတယ်အခုကျမတို့ဒီတည်ကျင်းတာဒီကျမတို့ရှင်းကိုဥပဒေတစ်ခုတစ်ခုကိုပြန်လည်ပြီးတော့ပြည့်ပြင်တယ်ပြန်လည်ပြီးတော့ပြင်ဆင်တယ်ဆိုရခါတဲ့ဥပဒေကတိုးတက်ကြောင်းနှမှုရှိလာမယ်အစားကျမတို့ဒီဥပဒေဒီတိုးတက်ကြောင်းနှမှုမရှိဘဲနဲ့အနောက်ကိုပြန်ပြီးတော့ပြန်ဆုတ်သွားတယ်ဆိုတော့ကျမတို့သိရတယ
်အဲ
့ဒါလေးဒီကျမတို့အတွက်အင်မတန်ဝမ်းမနစ်နာတယ်လို့ကျမတို့ကညီနေတော့လေဒီဟာကိုကျမကန့်ကွက်နေပြီဖြစ်ပါ
ဟုတ်ကဲ့ခင်ဗျာမသိအောင်ကျေးဇူးပါကျွန်တော်ဥထေးကိုပြန်ပြီးကျပါတယ်ခုနကဒီခုပြန်လည်ပြီးတော့ကျင့်စဉ်ချက်လုတ်လိုက်တဲ့ဒီဥပဒေပေါ်ဥပဒေကလက်ရှိမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO convention နေနဲ့ကောကိုက်ညီပါရဲ့လားခင်ဗျာ ILO convention နေနဲ့တဟဆာသာဖြစ်ပါရဲ့လား
အရှင်မြန်မာနိုင်ငံကလက်မှတ်ထိုးပြီး78နဲ့မကိုက်ညီပါဘူးခင်ဗျာဒီအလုပ်သမားတွေရဲ့အခွင့်အရေးကိုသူကဒီအဖွဲ့အစည်းတွေနဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်တွေဒီသဘိမ်းပေါက်တဲ့အခွင့်အရေးတွေကိုသူကပိတ်ပင်ရကြတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါရဲ့အဲဒီဆက်ကလည်းမြန်မာနိုင်ငံမှာကျွန်တော်အရေကွန်မရှင်98ကလည်းအဲလက်မမထိုးရသေးပါဘူး။အဲ့ဒါအလုံးမားတွေရဲ့ဘဝမှာအရေးကြီးဆုံးကဒမီမောက်ခွက်နဲ့စီပေါင်းတော်လို့ရှင်တွေတော်လက်တစ်ပါတယ်နေရအရေးကြီးပါတယ်။အဲ့ကြအဲ့ဒီအေရမြန်မာနိုင်ငံမှာမရတဲ့တဲ့ကျွန်တော်တို့ကအလုံးမားခွင့်ဥပဒေပါခွင့်ရဆုံးရှုံးနေတာ။ဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ကဒီဟာကိုတင်ပြတာဖြစ်ပါတယ်။တစ်ခါကလည်းဒီအဲအလုံးမားရဲ့ညင်းပွားမှုအဲဖြစ်ရှင်ဥပဒေဒီပြည်ရဲ့ပြင်ဆင်တဲ့ဥပဒေကြောင့်ကိုတရားသူ ဟိုလွတ်တော်ဟာဒီအဲအတီးတူးပါတယ်အတီးတူးလိုက်တဲ့ဟာကိုကျွန်တော်အလုံးမတူတာဆန္ဒဆန္ဒထုတ်ပေါ်ထားတဲ့ဒီသဘောထားကအရေးကြီးပါတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒါပစိမဦးတွေမှာပုံမှန်24အဲဒီနိုင်ငံတော်ကနေပေါ့အလုံးမတွေအခွင့်အရေးကာဝယ်စားချောက်လိုအပ်တဲ့ဥပဒေပြန်ခံရမယ်ဖြစ်ပြန်ခံခြင်းနဲ့မငြိမ်ဘူးလို့ကျွန်တော်ကယူဆထားတဲ့ဒါအကြီးကျယ်ကောက်ွက်နေတာဖြစ်ပါတယ်အဲ့ကြတော့နိုင်ငံတော်ကကျွန်တော်တို့ကိုယ်တိုင်ကောင်းကျိုးကမ်းလို့နိုင်အောင်2015အလုံးမတူကိုယ်တိုင်မဲပေးလို့ကျွန်တော်တို့ကဆော်ပေါ့တစ်ခါနဲ့မဲပေးရဲ့မဲပေးရင်မှကျွန်တော်တို့တင်ပြောင်းလိုက်တဲ့အဲလွတ်တော်ပုဂ္ဂလပါတယ်လွတ်တော်ကနေပေါ့ကျွန်တော်တို့အလုံးမခွင့်ရတာဝယ်ဆောက်ဆောက်တဲ့လူအပ်တဲ့ဥပဒေဖြစ်တဲ့အလုံးမရဲ့ငင်းပွားမှုဖြစ်တဲ့ဥပဒေဖြစ်စေကြတာအာပတိဥပဒေပုံမှန်24နဲ့မညီညွတ်တဲ့အတွက်ကျွန်တော်တို့အကန့်ကွက်နေတာဖြစ်ပါတယ် IR convention နဲ့လည်းမညီဘူးတစ်ခါကလည်းတရားဥပဒေစိုးမိုးရေးနဲ့လည်းမညီပါဘူးအဒီလိုဒီစာနှုန်းတွေလည်းမကြီးတာတွေပါပါတယ်။ဘာကြောင့်လဲဆိုတော့ဒီပုံမှန်ရအရင်ပေါ့ဆီစီဥတွေကအဲညနေကြီးလိုက်ချက်လေးပွဲပုံမှန်လေးပွဲတဲ့ပုံမှန်လေးကောင်းပြီးပွဲတဲ့အခါမှာအဲဆိုးရကန်နေရဦးစီးတာဖြစ်ပါတယ်။ကျွန်တော်အဖွဲအဲ့ဒီအဖွဲကြီးတွေဟာကျွန်တော်ရေးချက်ပြင်ပြောင်းဖို့ဒါမူလလူသားကျောက်တော်ရဲ့ဥပဒေကြမှာအတူတူဖြစ်ပေမဲ့အဲ့ဒါတွေကရေးချက်ပြင်ပြောင်းဖို့မရှိဘဲနဲ့ထားတဲ့သဘောဖြစ်တဲ့အတွက်အဲဒါဒီမိုစီအဆိုးရအနေနဲ့ဒီမိုစီနဲ့ဆက်ကျင်ဘက်ကိုသူက
ကျားထားတဲ့တော့ဖြစ်တဲ့အတွက်ကျွန်တော်တို့လည်းအားအောပါခင်ဗျာဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရရှင်တွေကိုအဆက်ပေးကြပါလေ Face Design ဖြစ်ကြမှာပါဝင်စနေလူတွေတို့ရရှင်တူရှိပါလေကုကမောင်းလင်းဒီလိုက်ပေါ်မှာရှိပါလေကုကမောင်းလင်းစနေလေးများလို့ရပါတယ
်ကျောင်းမြို့မှာနိုင်ငံမှာဒုသမားဥပဒေကိုပြင်ဆင်နေတဲ့အမှာဒုသမားရဲ့ရပိုင်ခွင့်ကိုအလေးမထားရတဲ့ဒုသမားရဲ့အဓိကအခြေခံရပိုင်ခွင့်ကိုအလေးမထားဘူးဒုသမားရဲ့ဟိုဒါဒီကြီးကြီးချက်နိုင်လို့တဲ့ဒါကြောင့်ငွေရိတ်ခါဖြစ်ဒီအမှားလေဥရေကိုတကယ်ပြီးပြီးတော့မပြည့်ရအောင်ဒါလက်ရှိရဥစ္စာလက်ရှိရမျက်နှာရလက်ဖိုက်ရတဲ့ကြီးသွားပါလေဥပဒေကတကယ်အကြလေးမားကြီးရဲ့ဇာတ်ကံကိုအပြည့်အပြည့်အမြင်နိုင်ငံဆန်ပြီးအောင်ပြရမယ်အဲလိုမြန်မာပြည်ရဲ့ဝေဘောမူတည်ပြီးတော့ရောင်းကြီးရဲ့ဒီလိုကျနာမူတည်ပြီးတော့စာနာရေးစာကိုသုံးပြအောင်ဖြစ်လိုက်တာအဲဒီအဲအနာဝင်ဖွဲ့စည်းတွေအတော်များများလက်ရှိရဲ့မြန်မာပြည်ရဲ့လက်အယုဒီကြတာဒီရတဲ့ကြောင့်ယူဆပါလေ။အများဆံမကြရတဲ့အများရှိပါလေ။ဒီလိုမပြည့်စုံတဲ့စိညာပဲကြောက်ထောက်ဆောင်ပါလေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အခုခင်မောင်လေးကျေးဇူးတင်ပါတယ်။ကျွန်တော်နောက်ထပ်တွားရှိသူကတော့ဒီစာပေးပို့ထားတာပါ။ဥစ္စာထုံးပါ။သူကြီးထားတာကတော့အလုကမားလို့ရှင်အငင်းပွားမှုအများဆုံးဖြစ်နေတဲ့ကုမ္ပဏီတွေအများဆုံးကဘယ်လုပ်ငန်းတွေဖြစ်ပြီးတော့ဘယ်နိုင်ငံသားတွေကအများဆုံးဖြစ်ပါလဲဖြေချပြပါခင်ဗျာ။တွားတော့မိကုန်မိထားတာပါ။ဥစ္စာထုံးမိသားတဲ့မိကုံကျွန်တော်နည်းနည်းလေးပြန်ပြီးရှင်းအောင်ပြောပါမယ်ဆိုရှင်အခုလိုလှုပ်ရှင်လိုသမားညှင်းပွားမှုဖြစ်နေတဲ့ကုမ္ပဏီတွေမှာဘယ်လိုလုပ်ငန်းတွေကအများဆုံးလဲဘယ်နိုင်ငံကလဲအဲ့ဒါနဲ့ပတ်သက်လို့မတ်တောင်ဖြည့်ပြီးပါလားခင်ဗ
ျဟုတ်ကဲ့အများဆုံးအားဖြင့်ကတော့ကျမတို့ညှင်းပွားမှုဖြစ်တယ်ဆိုလို့ရှင်ကျမတို့ဒီ factory ပေါ့ဆက်ရုံတွေကနေဖြစ်တာပေါ့ဆက်ရုံတွေထဲမှာကျမတို့ကအထည်ချုပ်တွေရှိရဲကျမတို့ဒီဖိနက်ဆက်ရုံတွေရှိရဲပေါ့နော်အဖြစ်အများဆုံးလို့ပြောရမယ်ဆိုလို့ရှင်တော့ဒီ2012မဖြစ်ခဲ့တာဆိုလို့ရှိရင်တော့ဒီအထည်ချုပ်စက်ရုံတွေကနေအဖြစ်များခဲ့တယ်လို့ကျမတို့ပြောလို့ရတာပေါ့နော်။ဒီရက်ခါကျတော့ဘယ်လုပ်ငန်းရှင်တွေကလဲလို့ပြောတဲ့ခါကျလို့ရှိရင်တော့များသောအားဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေရဲ့မှာကတရုတ်ကုမ္ပဏီတရုတ်ကနေပြီးတော့ရင်းနှီးမြှုပ်နှံမှုတွေရှိတယ်။နောက်တစ်ခုကကျတော့ကျမတို့ကိုရီးယားပေါ့။ဆိုတော့ဆက်နက်စက်ရုံတွေဆိုကိုရီးယားကရင်းနှီးမြှုပ်နှံမှုတွေရှိတယ်ပေါ့နော်။ဒီလိုမျိုးဆက်ရင်းနှီးမြှုပ်နှံမှုတွေကနေလဲအငြင်းပွားမှုတွေဖြစ်တယ်လို့ပြောလို့တွေ့ရတယ်ပေါ့။အဲ့တော့ကျမပြောချင်တာကတော့ဒီအငြင်းပွားမှုအဖြစ်ဆုံးဆိုလို့ရှင်စက်ရုံအလုပ်ရုံတွေမှာလုပ်တဲ့စက်ရုံအလုပ်ရုံတွေမှာရှိတဲ့အလုပ်သမားတွေရဲ့အငြင်းပွားမှုကပိုပြီးတော့များတယ်လို့ပြောလို့တွေ့ရပါတယ်။
ကျွန်တော်ဒီနေရာမှာမတ်တက်တအောင်မေးချင်တာကခုနကမတ်တက်အောင်ဖြစ်သွားတဲ့အချိန်မှာထဲကျုပ်စက်ရုံတွေဖနက်စက်ရုံတွေဆိုတကယ်ကိုဒီအလုပ်လုပ်ငန်းတွေပေါ့နော်လုပ်ငန်းတွေအလုပ်သမားတွေအတွက်လုပ်ငန်းတွေရှာပြီးနိုင်တဲ့နေရာတွေကျွန်တော်သိထားမိပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှင်ခုနဒီနေရာတွေမှာခုနကတစ်ဖက်ကဆော်ရက်ကတက်ရလဲခုနလိုမျိုးလုပ်သမားတွေတပိမောက်တာတွေခဏခဏဖြစ်မယ်မငြိမ်မသက်တာတွေဖြစ်မယ်ဆိုလို့ရှင်တကယ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်နောက်တစ်ဖက်မှာလက်ရှိဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေရတဲ့အညာမှာခက်ခဲဖြစ်နိုင်တယ်ဒီလူတွေထွက်သွားလို့ရှင်အလုပ်လက်မဲ့တွေပိုကြီးလာနိုင်တယ်ဒါမျိုးစိုးရိမ်ကြရတာလည်းရှိပါတယ်မသက်သက်အောင်ဒါနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးနိုင်မလဲ
အဓိကအားဖြင့်ဆိုလို့ရှိရင်တော့ကျမတို့ဟိုဒီအထည်ချုပ်လုပ်ငန်းကတော့များသောအားဖြင့်ပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်လည်းအဲ investment တွေတော်တော်များများဝင်လာတာလည်းတွေ့ရတယ်ပြီးတဲ့အခါကျတော့အထည်ချုပ်လုပ်ငန်းတွေကဒီ PPP တက်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့တကယ်တော့ကျမတို့ဒီမြန်မာနိုင်ငံမှာလည်းအထည်ချုပ်လုပ်ငန်းလို့ပြောရတဲ့နေရာမှာကျမတို့ဒီ CND ပေါ့နော်ဒီလက်ခစာဟိုလုပ်ငန်းတွေဖြစ်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျမတို့ဒီအလုပ်သမားတွေဒီလုပ်ငန်းအများသောအားဖြင့်တော့ဒီလုပ်ငန်းလေးမှာလုပ်တာတော့အမျိုးသမီးတွေများတာပေါ့နော်အမျိုးသမီးအလုပ်သမားတွေများတယ်ဒါပေမဲ့ခုနကပြောသလိုပေါ့ရင်းနှီးမြှုပ်နှံမှုတွေကဒီဆန္ဒပြမှုတွေကြောင့် ဝင်မလာဘူးဆိုတဲ့စိတ်ဆာနဲ့ပတ်သက်ရင်တော့ကျမတို့ဘက်ကနေပြန်ပြောပြီးတော့ပြန်ပြီးတော့ပြောနိုင်တာတော့ဒီအချက်ကျမတို့နိုင်ငံကိုဒီမိလုပ်ငန်းမှုဝင်လာဖို့ဆိုလို့ကျမတို့နိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေဖြစ်တဲ့မိလက်ချက်မိကိစ္စတွေကျမတို့မိသေးသေးရဲ့ကိစ္စတွေနောက်တစ်ခါကျတော့ကျမတို့တိုင်းပြည်ရဲ့အာမိဒီလိုစိတ်ကိစ္စရှိနေတော့ပြိပခါတွေအစ်ကြမကြီးမတဲ့ပြိပခါတွေရှိနေဒါတွေကြောင့်လာကျမတို့ရင်းနှီးမြှုပ်နှံမှုတွေမျိုးလို့ကျမတို့မြင်တယ်တစ်ချက်တည်းမှာခုနပြောလို့အလုပ်သမားတွေဆန္ဒပြလို့အလုပ်သမားတွေကြောင့်ရင်းနှီးမြှုပ်နှံမှုမဝင်ဘူးဆိုတဲ့ကိစ္စကအမှန်တကယ်ဆိုလို့ရှိရင်မရှိဘူးလားဆိုတော့ရှိရသေးတယ်ဒါပေမဲ့ဒါအချက်တစ်ချက်အနေနဲ့ပဲပါတယ်ဒီအချက်ကြောင့်ဒီရင်းနှီးမြှုပ်နှံမှုတွေဝင်မလာဘူးဆိုတဲ့ကိစ္စတော့ကျမအနေနဲ့ကြောက်ခတ်ပါတယ်ဘာကြောင့်လဲဆိုတော့ကျမတို့တိုင်းကိုရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုရင်ဒီအချက်ကျမတို့ရဲ့ဥပဒေတွေဒီမျိုးနဲ့မူရင်းနေအနေနဲ့ကျမတို့ခိုင်မာဖို့လိုတယ်လို့နောက်တစ်ချက်ကကြတော့ကျမတို့ဒီခုနပြောအခြေခံအဆောက်အအုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးလက်ဖြစ်မီကျမတို့လက်ဖြစ်မီအခုဆိုရင်ကျမတို့နိုင်ငံမှာလက်ဖြစ်မီကြီးကျက်တာအရင်ကမီးကြီးကျက်နေတာဆိုတဲ့အခါကျတော့ဒီလိုမျိုးဒီအခြေခံအဆောက်အအုံတွေဖြစ်တဲ့လက်ဖြစ်မီလမ်းပန်းဆက်သွယ်ရေးအခွန်နောက်တစ်ခုကအဲ့ဒါတွေကမှကျမတို့ဘက်ကနေပြီးတော့အစိုးရကနေတောက်ပို့ရှင်ကြီးမပေးနိုင်ဘူးဆိုရင်ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတာအင်မတန်ခက်ခဲပါတယ်ရင်းနှီးမြှုပ်နှံမဲ့သူတွေဒီကျမတို့ကအခုချိန်မှာရှိနေတဲ့အချိန်ကာလပဲရှိရဲ့ပြီးတော့ကျမတို့နိုင်ငံကလက်ရှိမှာလည်းပဲအရှင်းလို့ပြောလို့ရှိရင်ကျမတို့စစ်ကြည့်စစ်တွေရှိတယ်လို့ပြိပခါတွေရှိနေတယ်လို့လူ့ခွင့်ချိုးဖောက်မှုတွေရှိနေသေးတယ်ဆိုတဲ့ကိစ္စတွေကလည်းပဲကျမတို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတဲ့အာဟိုကျမတို့ကအသာအသီးဖြစ်နေတာဖြစ်ပါလေကျမတို့လူဒီမားတွေဆန္ဒပြလို့ဆိုတဲ့ကိစ္စကြီးအချက်တစ်ချက်နေနဲ့ဒါပါဝင်တော့လေဒါဒီဒါကြောင့်ဆိုတာတော့ကျမတို့လက်မခံပါဘူး
ဟုတ်ကဲ့ခင်ဗျအခုဒီစိတ်ဝင်လို့ယူနေမှာဆန္ဒပြမှုတွေကျွန်တော်မကြတွေ့ရပါတယ်ခင်ဗျအဲ့တော့ဆန္ဒပြမှုတွေကိုလက်ရောခဲ့တဲ့ဥပမာမျိုးလှုပ်ရှင်တဲ့တက်ကနေပြီးတော့ဒီလူမားခွင့်ကြီးကိုဒီလက်ရောပြီးလို့ဆန္ဒပြမှုပြီးသွားတာမျိုးဒါမျိုးဖြစ်ရတယ်ရောဘယ်လောက်ထိရှိပါလဲခင်ဗျ
အဓိကအားဖြင့်ဆိုလို့ရှိရင်တော့ဒီစက်ရုံကြီးစက်ရုံလုပ်ငန်းရှင်တွေဘက်ကနေပြီးတော့ပေါ့နော်လက်ရောတယ်ဆိုတဲ့ကိစ္စမှလည်းကျမတို့ကဒီဥပဒေတွေကဥမာဆိုပါစို့ကျမတို့ရဲ့နိုင်ငံဥပဒေတွေကကျမတို့အကာအကွယ်ပေးမှုတွေကအင်မတန်အားနည်းဥမာကျမတို့ဒီခေါင်းသမားကြီးကောင်စီကိုကျမတို့အလုပ်သမားကြီးတက်လာတယ်ခေါင်းသမားကြီးကောင်စီသုံးပြက်ချက်ကိုအလုပ်သမားတွေကလိုက်နာတယ်ဒါပေမဲ့လုပ်ငန်းရှင်တွေကလိုက်မနာမလိုက်နာတဲ့ပြဿနာကကျမတို့အများကြီးပဲဒီအရီကို2012ကနေအခု2019ပြီဆိုလို့ရှိရင်ပြဿနာပေါင်းအများကြီးရှိတယ်လို့နောက်တစ်ခုကကြတော့ပြည်လေသွားတယ်ပေါ့နော်ပြည်လေသွားတယ်ဆိုတဲ့ဟာမျိုးကလည်းမရှိဘူးလားဆိုတော့ရှိတော့ရှိရဲ့ဒါပေမဲ့အင်မတန်မှနည်းနည်းတွေရတိုင်းလုံးအဖြစ်တော့တွေ့ရတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့လက်ရှိမှာလည်းပဲနောက်တစ်ချက်ကကျမတို့နိုင်ငံမှာကအငြင်းပွားမှုဖြစ်တဲ့ဆိုတဲ့အခါဒီမှာခုနပြောတဲ့အခွင့်အရေးဆိုင်ရာပေါ့နော်ဥပဒေပါအခွင့်အရေးဆိုင်ရာအငြင်းပွားမှုတွေဖြစ်နေတယ်လို့တစ်ဆက်တည်းမှာပဲကျမတို့ဒုက္ခလှစာပေါ့နော်အနည်းဒုက္ခလှစာမလောင်ငါတဲ့ပြဿနာတွေကလည်းရှိနေတယ်။ဒုက္ခလှစာနဲ့ပတ်သက်လာလို့ရှိရင်လည်းကျမတို့ဖြေရှင်းရတဲ့အခါမှာကျမတို့နိုင်ငံရဲ့အနည်းဆုံးဒုက္ခလှစာဒီဒီဒီအခုဆို4800ပေါ့တကယ်တကယ်ကျမတို့လက်တွေ့ဘဝတွေမှာကျမတို့အလို့ဒီမှာဒီကဒါဘလို့မှလောင်ငါတဲ့တနေ့ဒီလူတက်လူတက်ဥစ်တရားရဲ့တနေ့လောင်ငါတဲ့လောင်ငါတော့ဒုက္ခလာတာမဖြစ်သေးဘူးဆိုလည်းတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ကျမတို့ဥပဒေတွေကကျမတို့အလို့ဒီမှာတွေကိုအကာအကွယ်ပေးထားတဲ့ဟာမျိုးကအင်မတန်မှနည်းနေတာကိုတွေ့ရတယ်အနည်းဆုံးခါကြီးဥပဒေမှာကအမေရိကန်ဥပဒေမှာတော့ပြောထားတာပေါ့အနည်းဆုံးခါကြီးဥပဒေမှာဆိုလို့ရှိရင်ဒီအလို့ဒီမှာတယောက်ဒီအလုံးသမားတွေအလုံးလို့ရှိရင်မိသားစုဝင်နှစ်ဦးဥပါပေါ့နော်ဒါစာဝတ်နေပြည်လေပြရမယ်ဆိုတဲ့ကိစ္စပါပြီးသားတို့တော်လည်းပဲကျမတို့ဥပဒေကဥပဒေဖြစ်ပြီးတော့ကျမတို့တကယ်လက်တွေ့အကောင့်တွေခေါ်တဲ့အခါလေးမှာအခုတည်းကဒီကိုအနေဆုံးခါကျင်းကြီးပြဿနာကအခုတည်းရှိရှိပြဿနာကြီးကတ်နေလို့ဆိုတာလည်းကျမတို့ပြရဒါကြောင့်လည်းဆိုမလောင်ငါတဲ့ပြဿနာ
ဟုတ်ကဲ့ကျွန်တော
်အဲ့ဒါရှိရခါကျတော့ဥပဒေရဆိုကျမတို့ဥပဒေရရှိရဲ့တို့တော်ကျမတို့အလုံးသမားတွေကအငြင်းနဲ့ဒါဆိုရင်အငြင်းနဲ့ရှုံးတဲ့အသက်မှာရှိနေသေးရဲ့ဆိုလည်းပြရတယ
်ဟုတ်ကဲ့ပဲကျွန်တော်အချိန်တော့တိတ်မရတော့ပါဘူးကျွန်တော်ဥသေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်10မိနစ်ခွဲ2မိနစ်လောက်တော့ရပါတယ်အခုခုနကကျွန်တော်မိခဲ့မိကုန်မှာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဒီအလုပ်အဖွဲ့ဒီစေဝန်လုပ်ရုံတွေကနေအလုပ်ငန်းရှင်တွေကနိုင်ငံတကာစံနှုန်းစံထားအတိုင်းအလုပ်သမားခွင့်ပြုကိုဆောင်ရွက်ရမယ်ဆိုရင်လက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံကဖို့ပြုဖို့တာဆူနေအခြေအနေပါပဲတစ်ဖက်မှာရင်းမြှုပ်နှံမှုကိုထိခိုက်လာနိုင်မယ်ဆိုတဲ့ပြောဆိုချက်ဒီပေါ်မှာဦးသေးဘူးနဲ့တုံ့ပြန်ချင်ပါလေ။
နိုင်ငံကဒီစံနှုန်းတွေပေါ့နော်လူ့ခွင့်ရေးစံနှုန်းတွေအဲဥပဒေစံနှုန်းတွေဒါဒီထဲမှာရှိတဲ့အလုပ်သမားဥပဒေကိုမလိုက်နာတော့ပါကျွန်တော်တို့တပါဝပြောနေပါတယ်နိုင်ငံစံနှုန်းတွေအဆင့်ကိုကျွန်တော်တို့မပြောသေးပါဘူးဒီထဲမှာရှိတဲ့အလုပ်သမားဥပဒေတွေအားလုံးကိုအလုပ်ရှင်တွေကမလိုက်နာသေးပါဘူးနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးသားပါဒီထဲဥပဒေကိုလေးစားလိုက်နာမယ်အလုပ်သမားဥပဒေကိုလေးစားလိုက်နာမယ်ဆိုတာပါပြီးသားပါတို့တော့လေဒီထဲဥပဒေတွေမလိုက်နာတယ်လို့အလုပ်ရှင်တွေကအလုပ်သမားဥပဒေတွေမလိုက်နာပါဘူးချူပေါက်အဲ့ဒါကိုပြောတာတစ်ပတ်ကလည်းကြည့်ရတယ် ILO ရဲ့ဒီကြောင်ကိုကိုယ်လည်းရှင်းဒီအဲလုံငန်းခွင်မှာရှိတဲ့လုံမားရဲ့ရပိုင်ခွင်နဲ့ဒီအခြေခံပင်ရေးခါရဒီသုံးဖြင့်ကြေညာကရားမှာအဲလိုကွန်မက်ရှင်ဆစ်ချက်ကြည့်ပါတယ်အဲ့ဒါမျိုးဘာမှနိုင်ငံမှာလိုက်နာဖို့အများကြီးလိုအပ်ပါတယ် ဒါပေမဲ့ကျွန်တော်တို့အားကြီးအားရလို့ commission ကိုမပြောပါဘူးပြီးရင်အလုပ်ကမအူတွေကိုပထမဆုံးဒီရင်းရင်းနှီးနှုံနှံမှုလောက်ကြတဲ့လုပ်ငန်းရှင်တွေလိုက်လာဖို့လိုပါတယ်ဒီနေ့မြန်မာနိုင်ငံဖြစ်တယ်ကပြည်ရင်းမှာပြန်ထားတာတဲ့အလုပ်ကမအူတွေကိုမလိုက်လာခြင်းဖြစ်ပါတယ်အဲ့ဒါဒီတဲ့အစိုးရတော်တော်နဲ့အလုပ်ကမဝန်ကြီးဌာနနဲ့လုံးရှင်အဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိပါတယ
်ကျွန်တော်ကကျွန်တော်ဖြတ်နေချင်တာကဒီလက်ရှိဒီစဲအလုပ်ကမတည်တဲ့ဥပဒေကိုမလိုက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကဘာမှမတုံ့ပြန်တာမျိုးမရှိဘူးလားခင်ဗျာ
အဲဒီနေ့ဒီတရားဥပဒေစိုးမိုးရေးရှုတော့နေပေါ့ဒါကိုထောက်ရတာအလုံးအားနေပါပဲအားနေတဲ့အတွက်ကျွန်တော်တို့ကဒီနေ့အလုံးသမားဥပဒေကိုအလုံးသမားတွေကိုအလုံးကျင်တွေဘက်ကချိုးပေါက်တာဒီကြုံတွေ့နေရတာကျွန်တော်တို့ပြောတာကအဲတရားဥပဒေလွတ်တော်ကပြန်ထားတာလေဒီနေ့ကအလုံးသမားဥပဒေကိုအလုံးကျင်တွေကလေးစားလိုက်တာပဲပါလေးစားလိုက်တာအောင်လည်းသမားဝန်ကြီးဌာနနဲ့တရားဥပဒေအစိုးရဘက်ကဒါတွေကြီးကြပ်ကိုကဲဖို့လိုပါတယ်အဲ့ဒါလေးကအလုံးအားနေနေရတဲ့မြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေကအလုပ်သမားအဖွဲ့တွေဆုံးရှုံးနေတာအဲ့ဒါကိုကျွန်တော်တို့ပြော
တာ
တစ်ခါတည်းကျောင်းသစ်ပြသတဲ့အလုပ်သမားဦးတွေကအဲဒီအလုပ်သမားတွေရဲ့အဖွဲ့ကဝယ်စောင့်ရှောက်ရမယ်အဲမတည့်ရောက်တဲ့ပဲဒါကအဲဖတ်ကြည့်ဦးတွေပုံမှန်24ကိုသူကမညီညွတ်တဲ့ကျွန်တော်တို့ကပြောနေတာဒါကြောင့်မို့ကျွန်တော်တို့ကအလုပ်သမားတွေအတွက်အလုပ်သမားအဖွဲ့ကိုကဝယ်စောင့်ရှောက်ပေးတဲ့ဥပဒေကိုမပြားထားနဲ့ဒီဒီပါတီလွတ်တော်ပုံစံလည်းအောင်လို့တစ်ခေါက်နဲ့တည်းမှာအဲဆန္ဒထောက်မှာဌာနမဲမပေးဘူးကျွန်တော်တို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့
ကျွန်တော်တို့က
တော်အားပေးလို့အလုပ်ကမားကြီးကာဝယ်စောက်ရှောက်ပေးတဲ့အဲဥတွေလေးဟုတ်ကဲ့ကျွန်တော်ဒဲလီလိုင်းအစီအစဉ်ချေသွားလို့ပါဦးထေခင်ဗျာဦးထေကျွန်တော်ဒဲလီလိုင်းအစီအစဉ်ချေသွားပြေသွားလို့ပါကျွန်တော်ဒဲလီလိုင်းအစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပေးပါပါဝင်ဆွနေပြီးတဲ့ဦးထေရောမတ်တက်အောင်ကိုကျွန်တော်တို့ရှင်တို့ကိုကျေးဇူးအများကြီးပါတယ်ခင်ဗျာ